မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်ယူထွေးကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့ကန့်ကွက်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံရသူ2000ကျော်ရှိတယ်လို့ကုလသမဂ္ဂအပါအဝင်လူ့ခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်အများစုပြန်မလို့သေးတယ်လို့ဘယ်နေရာမှာချုံနောင်ထားတယ်လဲဆိုတာမသိရသေးတဲ့သူတွေလည်းအများပြားရှိပါတယ်ဖခင်ဖြစ်သူကိုစစ်တပ်ကလာရောက်ဖမ်းဆီးသွားခဲ့ပြီးတရင်နှစ်ပတ်လောက်ရှိလာပြီမဲ့ဘယ်မှာရှိနေသလဲဆိုတာမသိရဘူးလို့ဆရာနာတဲမှုစန့်ကျင်လှုပ်ရှားမှုတွေမှာရှင်းကပါဝင်နေတဲ့မှတ်ဝေရင်မောင်ကပြောပါတယ်ကိုရိုင်းကတက်ကြွလှုပ်ရှားသူတူဦးဖြစ်ပြီးအကိုဖြစ်သူကလည်းအနေဒီလွတ်တော်ကိုယ်စားလှယ်တူဖြစ်တာကြောင့်ဖခင်ဖမ်းဆီးခံထားတဲ့အချိန်ထဲမှာပဲမိသားစုတွေအထက်လည်းလုံခြုံရေးစွန့်ရတဲ့အချိန်မှာရှိနေတယ်လို့မှတ်ဝေရင်မောင်ကပြောပါတယ်မှတ်ဝေရင်မောင်ကိုဆက်သွယ်မိမြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ချပါတယ်ရှင်
There's a path we must choose sometime. Gotta stand up and fight sometime.
ကဒီစီးရတဲ့ match က9ရက်လောက်ကပေါ့နော်အဲ့ဒီကည9နာရီခွဲဝင်းကျင်လောက်မှာဒီညီမတို့တွေရဲ့နိုင်အိမ်လို့ပေါ့နော်စစ်တပ်သူတို့စစ်ကား၈စီးနဲ့ညီမတို့အိမ်လမ်းထိပ်ခေပက်လမ်းဒီပက်လမ်းအရှိအနောက်ပတ်ပတ်လေကိုစစ်ကား၈စီးပါရဲ့ရဲကား၃စီးပါရဲ့ပေါ့နော်ဆိုရဲရအိမ်သူတို့ကဆင်းပြီးရောလုံခြုံရေးယူလိုက်တယ်ယူပြီးတော့မှအဲ့စစ်ကားပေါ်ကနေစစ်သားတွေသူတို့၁၀ရောက်လောက်ကထိုင်းကင်ထားတယ်ပြီးတော့နောက်ထပ်၁၀ရောက်လောက်ကတနက်တည်းနဲ့ပေါ့နော်ဒီညီမတို့အိမ်ရှိကိုရောက်လာတယ်ပေါ့နော်အဲတမီးရထိုးပြီးတော့ဒီလမ်းထိပ်မှာလည်းကာရင်နာအတားကြီးကိုဖြတ်ပေါ့နော်ရောက်လာတဲ့အခါကျတော့ညီမအမေကနေဘယ်သူလဲပေါ့နော်ဘာကိစ္စရှိလို့လဲမင်းတို့တို့ကတကားအခုချက်ချင်းဖွင့်ပေါ့နော်အဲဆိုတော့အမေကမှုတ်ဘူးလေးဒီချိန်လာတာဘာဖြစ်လို့လဲဆိုတော့သူကဘာမှမပြောခွင့်မပေးဘူးဖွင့်စမ်းအခုချက်ချင်းတကားကမင်းများဖွင့်စမ်းမဖွင့်ကြက်တက်လိုက်မယ်ဆိုပြီးတော့အဲ့လိုမျိုးပြောတယ်ပြီးတော့တနက်တိမ်နဲ့လည်းချိန်ထားတယ်ပေါ့နော်အိမ်ကြီးကလည်းညီမကဖုန်းကင်ထားတယ်ဖုန်းနဲ့ပြီးတော့ရိုင်းမဲ့ဟာကိုလည်းညီမကအိမ်ကြီးကလည်းတနက်ချိန်တယ်ဖုန်းကိုအခုချက်ချင်းချလိုက်ပေါ့နော်လုံးဝဖုန်းမရိုင်းနဲ့ဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့အမေကမဖွင့်သေးဘူးမဖွင့်လည်းမဖွင့်သေးတော့သူကအဲ့တိုးလက်ထဲမှာတန်တူနေနေရောပြီးရင်အဲ့တော့ဖြတ်တဲ့ဟိုကရိယာအကြီးကြီးလည်းပါတယ်ပေါ့နော်အဲ့ဟာရင်လည်းညီမတို့အိမ်တကားနှစ်ထပ်ရှိရအဲ့ဒါကိုသူတို့ဖြတ်လိုက်တယ်ဖြတ်ပြီးတော့အိမ်ထဲဝင်လာတယ်အိမ်ထဲရောက်ချင်းမဲ့ပေါ့နော်ညီမနဲ့အမေနဲ့ကိုအိမ်ရှိရထိုင်ကုန်မှာထိုင်နိုင်တယ်ထိုင်နေပေါ့နော်အဲစကားမမြနဲ့အများကြီးပြစ်တက်လိုက်မယ်ဆိုပြီးတော့ညီမအမေကိုလည်းတနက်နေ့ချိန်ထားတယ်တရားညီမကိုလည်းတနက်နေ့ချိန်ထားတယ်ပေါ့နော်ပြီးရခါကျတော့သူတို့တွေကအဲ့အိမ်ထဲကိုဝင်ရှာတယ်ပေါ့နော်အိမ်အခန်းကြီးထဲကိုဝင်မှွေသွားတယ်အဲ့အချိန်မှာအိမ်နောက်ကွေးမှာအဖေကိုမိသွားတယ်ပေါ့နော်သူကမိမိချင်းအဖေကိုဘာလုပ်လဲဆိုတော့တနက်တင်နေနဲ့ဒီခေါင်းတွေကြောကုန်းတွေကိုထုတ်တယ်ထုတ်ပြီးတော့မှအဖေကိုလက်ပြန်ကျိုးတုတ်လိုက်တယ်တုတ်ပြီးတော့အဖေကိုခေါ်သွားတယ်ခေါ်သွားပြီးတော့ညီမတို့အခန်းထဲမှာဟိုမှွေနှောက်သွားတယ်အကုန်လုံးဟိုညီမအငယ်ဆုံးကြီးကခလေးလေးမှွေထားတယ်သူ့မှာလေးလာရွယ်ခလေးလေးရှိတယ်ခလေးငယ်တဲ့အဲ့ခလေးငယ်လေးနဲ့ညီမလေးကိုလည်းတနက်နဲ့ချိန်ထားချိန်မျိုးနင်းနေနေပေါ့နော်စကားမများနဲ့စကားများတွတ်တက်လိုက်မယ်ဆိုတာမျိုးထောက်ချောက်ပြောတယ်ပေါ့နော်အဲ့လိုမျိုးပြောပြီးတော့အဖေကိုခေါ်ပြီးတော့ထွက်သွားပါတယ်မှာ
အဲ့တော့သူတို့ကအဖေကိုတော့ရိုက်နှက်ပြီးတော့ခေါ်သွားတယ်တခြားအိမ်သားတွေနဲ့အိမ်ကိုရောသူတို့တခြားဘာတွေလုပ်သွားသေးလဲ
အဖေကိုထွက်သွားပြီးတော့ညီမတို့အိမ်တော့ကလည်းသူတို့မှွေနှောက်ခဲ့တာပေါ့နော်အကုန်လုံးညီမအခန်းထဲမှာရှိတယ်ညီမကြောပွေးတဲချေတာလက်တော့ပေါ့နော်အဲ့လက်တော့ကိုမတ်ပုတ်ကိုယူသွားတယ်အဲပြီးသွားလို့ရှိရင်ညီမတို့ဗီဒီယိုတွေကဖုန်းနှလုံးနဲ့ပတ်ဆံ၅သိန်းယူသွားတယ်ဒီညီမအခန်းမှန်နေအောင်အန်ဆွေရဲမှာရှိတယ်ညီမအမေရဲပေါ့နော်သူ့ရဲ့ရွှေတုပ်လေးပေါ့နော်အဲ့ထဲမှာဟိုဆွဲကြိုးပါတယ်လက်စွပ်ပါတယ်ဟန်ချင်းပါတယ်လက်ကောက်ပါတယ်ငကပ်ပါတယ်အဲ့ဒါတွေလေးယူသွားတယ်အမ
အဲ့တော့ဆွဆွကပြောတော့ခုနှစ်ရက်နေလေးကဖမ်းခေါ်သွားတာအခုအဖေနဲ့ပတ်သက်လို့ဘယ်မှာရှိနေရဲဆိုတာမျိုးဘာမှမသိရဘူးပေါ့
ဟုတ်ကဲ့မဟုတ်ဘာမှမသိရပါဘူးဟုတ်ကျွန်တော်တို့ live ဆောင်ရမ်းလည်းမရှိဘူးမသိဘူးဒီပဲအဲ့လိုပဲပြောရပေါ့နော်တက်ဆိုင်ကနေမီကန်ရဲစခန်းအောင်လည်းကျွန်တော်တို့တွားမိရပေါ့နော်အပြေပါသွားပြီးနောက်ရကြတော့တွားမိရောလေနေမီကန်ရဲကပြောတယ်ကိုကျွန်တော်တို့ကမပါဘူးပေါ့နော်လာခေါ်ရင်းနေရတယ်ပေါ့နော်အဓိကတက်ကပဲလုံနေတာပေါ့နော်ဆိုတော့အဲ့လိုမျိုးဆိုကျွန်တော်တို့လည်းမသိပါဘူးလဲဆိုပြီးတော့အဲ့လိုမျိုးပဲပြောတယ်ကျွန်တော်တို့အင်းစိန်ထောင်မှာလည်းတွားဆောင်ရမ်းတယ်အင်းစိန်ထောင်မှာဆိုလည်းမသိဘူးမရှိဘူးပဲပေါ့နော်ကျွန်တော်တို့အဲ့လိုမျိုးပဲပြောရမှာဟုတ်
အဲ့တော့အဖေကိုဘယ်နေအောင်ခေါ်သွားပြီးတော့ဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာလည်းမသိရသလိုအဖေညီကောင်းရဲ့လားကျမရဲ့လားဆိုတာတော့မှမိသားစုအနေနဲ့သိခွင့်မရတဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့မဟုတ်ပါဘူးအဲ့
တော့အခုအဖေကိုခေါ်သွားတဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့အခါမှာဟောဘာကြောင့်ဖမ်းဆီးခေါ်ဆောင်သွားတယ်လို့သူကပြောပါလဲ
ဟုတ်ကဲ့ဟောအဲညီမတို့အဲတရားမခွင့်ပေးနေတာပေါ့နော်ညီမအမေမေရောသူကဥပိတာကိုလာရှာလို့ပြောပါဥပိတာကညီမအဖေပေါ့နော်အဲသူကအမေကဟို ကိုပြည်သားဘာလို့လို့လဲပေါ့နော်။ဘာကြောင့်လာခေါ်လာလဲလို့မျိုးတော့ညီမအဖေရဲ့ဒီ CDM ပေါ့နော်လှုပ်ရှားမှုမှာပါဝင်နေတဲ့လူတွေကိုပေါ့နော်အားပေးဟိုကူညီမှုနဲ့ပေါ့နော်လှိုင်းရဲစခန်းမှာအမှုဖွင့်ထားရဲတဲ့အဲ့အတွက်လာခေါ်တာပါပေါ့နော်။ဒါပေမဲ့ညီမအမေရောဝန်နေပါသေးတယ်လာခေါ်ဆိုရင်ဖမ်းဝမ်းကြပေါ့နော်။အဲ့လိုမျိုးဆိုတော့လည်းညီမတို့ဘာမှအဆက်တလေဆိုမပြုပေါ့နော်မပြုဝင်နေစကားမများနဲ့ပြစ်တက်လိုက်မယ်ဆိုပြီးတော့အဲ့မှာတကားကိုဖျက်ပြီးတော့အိမ်ထဲဝင်လာပါပေါ့နော
်။အခုဟိုဖမ်းထားပြီးတော့တရားစွဲထားတဲ့ဟာရှိပါလား
အဲ့လိုမျိုးရောမကြတဲ့ဟိုအမညီမတို့နောက်ဆုံးကအဲ့ခုနှစ်မြအဖေကိုလာခေါ်သွားတယ်ခေါ်သွားပြီးတော့သူတို့အဲ့လိုအမှုဖွင့်သွားတယ်ဆိုပြီးတော့ပဲအဲ့လိုမျိုးပဲကြောသွားတာပေါ့နော်ကျန်တာကြီးကျန်တဲ့အမှုဖွင့်တဲ့ပုံမှန်တက်တဲ့ဂရင်းတွေပါဘာမှတော့မကြတဲ့ဟိုအမနေကြီးကရဲစခန်းမှာအဲ့အမှုဖွင့်ထားတယ်ဆိုတော့ညီမတို့လှိုင်းကရဲစခန်းကိုသွားမရအောင်ရဲစခန်းကသူတို့တွေးကြရေးရဘာမှမပြောနိုင်ဘူးပေါ့နော်ဟုတ်
အော်သူအဲ့တော့အဖေနဲ့ပတ်သက်ပြီးတော့ရောကိုမှဆွေမှုတွေရှိနေမှာပေါ့
ဟုတ်ညီမအဖေကပေါ့နော်သူ့မှာနှလုံးရောတာရှိတယ်နှလုံးရောတာရှိရမှာဟိုစိုးစိုးလို့ဟာပြီးတဲ့မနှစ်ကဆိုလို့ရှိရင်သူဈေးကိုမာအောင်ကြာကြီးနေလာရတယ်ပြီးတော့အဖေမှာစိုးစိုးလည်းရှိရပေါ့နော်အဲ့ဒီကိုခေါ်ဝိုင်းနေရောဆိုလို့ရှိရင်ညီမအမေကဟိုနှလုံးရောတာရှိလို့တောင်းနေကြစီပြေးပါမယ်ပြေးလိုက်ရစီလို့ပြောရတာမှပဲသူကမလူဝါပဲပေါ့နော်အမေကအတင်းအဲ့သူတို့ဆွေစစ်သားတယောက်နောက်ကိုအတင်းပြေးလိုက်သွားပြီးတော့အတင်းပြေးတော့မှအဲ့စစ်သားတယောက်ကယူရမှအဲ့ဟာလေးပဲအမေကထည့်ပြေးလိုက်နိုင်တယ်ပေါ့နော်ပြီးတော့ညီမတွေခေါ်ဝါရအောင်ဖက်နှက်တောင်မပါအောင်သူတို့ဖက်နှက်တောင်ရှိခွင့်မပေးဘူးပေါ့နော်အဲ့လိုမျိုးအခြေအနေဆိုညီမတို့အနေနဲ့စိုးရင်လည်းဆိုအဖေကတောင်းနေကြပုံမှန်စီးလေးရှိရတာလေသူကမတောက်ရအောင်ပေါ့နော်ပြီးရင်အထဲထဲမှာသူ့မှာဟိုဖက်နှက်လည်းမပါအောင်အဲ့လိုအိမ်မှာနေတဲ့ပစိုးလေးနဲ့အိမ်လေးနဲ့ပဲတွားရဆိုတော့သူ့တော်တော်ညီမတို့ကစိုးရင်တာပေါ့နော်အဓိကတော့အနည်းဆုံးဆွေးလေးဖြစ်ဖြစ်ညီမတို့တွင်ခွင့်ရရင်တော့ညီမတို့အနေနဲ့နည်းနည်းအဆင်ပြေရပေါ့နော်အခုကတော့ဟိုဘယ်ရောက်လို့ရောက်နေမှန်းမသိပေါ့နော်ဘယ်မှမှလည်းစုံစမ်းလို့မရအဲ့လိုမျိုးအခြေအနေဖြစ်နေဟုတ်
အဲ့တော့အခုလက်ရှိမှာရောကျန်တဲ့မိသားစုတွေအတွက်လုံခြုံရေးရောဘယ်လိုရှိပါလဲ
ဟုတ်ပါအမှန်တမ်းပြောရရင်ဟိုအမေဟိုသူတို့ကဟိုညီမအကူကကိုစီသူမရဲ့အခုဒီတကယ်မြို့နယ်ပေါ့နော် NLD ဒီလိုသွတ်တော်ကိုစလဲဆိုတော့သူတို့ကဟိုအဓိကညီမအကူကိုသူတို့လိုချင်နေရပေါ့နော်လိုချင်နေရဆိုတော့ဟိုညီမအကူသူတို့အခုထိမရသေးတဲ့အချိန်မှာတော့သူတို့2009ကလောက်ခဲ့တဲ့ပုံစံတိုင်းပဲပေါ့နော်ထပ်ပြီးတော့မဲတယ်လို့ပဲညီမတို့ကတော့အဲ့လိုမျိုးယူဆရဲပေါ့နော်ဟိုယူဆရဲဆိုတော့2009ဆိုရင်အဖေကိုလည်းခေါ်တယ်အမေကိုလည်းခေါ်သွားတယ်ပေါ့နော်အပြင်မှာညီမညီမလေးရဲ့နှစ်ယောက်ပဲကြံနေရတော့အခုချိန်ဒီမှာလည်းသူတို့ကအဲ့လိုမျိုးဟိုလာသွားတယ်အဖေကိုခေါ်သွားတယ်ပေါ့နော်ဒါပေမဲ့ကိုကြီးဟိုကအခုဒီလုံခြုံတဲ့နေရာမှာရှိနေသေးတယ်ဆိုတော့ညီမတို့မိသားစုအနေနဲ့လည်းလုံခြုံရေးအတွက်ကအရင်ဟိုစဉ်းစားရတဲ့အခြေအနေတစ်ခုဖြစ်တယ်ပေါ့နော်ဖြစ်တဲ့အတွက်တော့ညီမတို့ကတော့ဒီကိုစီလုံခြုံတဲ့နေရာတွေမှာတော့ညီမတို့နေရတဲ့အခြေအနေရောရှိရပေါ့အခုလောလောဆယ်ထားတော့ဟုတ်
ကျော်လက်ရှိခြေနေမှာဆိုရင်ဒါကအဖေအတွက်လည်းစိတ်ပူနေရတယ်မိသားစုလုံးချင်ရေးဆိုတာကိုလည်းကိုယ်တိုင်ပါဝင်အများအားဆိုရင်ကြောက်ကြနေရတယ်ဆိုတော့ဒီလိုအခြေအနေမှာလက်ရှိအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဒီလိုမတရားဖမ်းဆီးချုံနှောင်ခံရတဲ့သူတွေအသက်ပါပေးလိုက်ရတဲ့သူတွေပေါ့နော်အများကြီးလက်ရှိလာတယ်ဆိုတော့ဒီလိုအခြေအနေမှာကိုယ်တိုင်ကဒီမိသားစုထဲမှာဒီလိုကိုတိုက်ရိုက်ကြုံတွေ့ရတဲ့မိသားစုဝင်တယောက်အနေနဲ့လက်ရှိအခြေအနေပေါ်မှာဟောဗာမြန်ပြောချင်ပါလေ
ဟုတ်လက်ရှိအခြေအနေပေါ်မှာတော့ဟိုသူတို့ကတော့ဒါသူတို့ရဲ့အကြမ်းဖက်လုပ်ရတဲ့အရာတော့ဒါလူတိုင်းကိုလုံနေမှာပေါ့နော်ဆိုတော့ညီမတို့ဆိုရင်ဒီဟိုဘူမီသားစုတွေမှာလို့ခံစားနေရပြီပေါ့နော်ညီမတို့လိုပဲဒီတိုင်းနိုင်ငံလုံးမှာခံစားနေရတဲ့မိသားစုတွေအများကြီးရှိရပေါ့နော်ဆိုတော့အလိုမျိုးပေါ့နော်ဟိုသားသမီးကိုဆုံးရှုံးလိုက်ရတဲ့မိသားစုတွေမိဘတွေကိုဆုံးရှုံးလိုက်ရတဲ့သားသမီးအလိုမျိုးတွေအများကြီးရှိရဒီအဲ့ဟာအကုန်လုံးဟိုပေါ့နော်ပုံမှန်တိုင်းပြန်ဖြစ်လာမယ့်အခြေအနေကဟိုညီမတို့ဒီရေတော်ပုံကြီးအောင်မို့ပေါ့နော်ဆိုတော့ဒီရေတော်ပုံကြီးအောင်မို့အတွက်အဓိကကြတာညီမတို့ဒီ CBM လှူရှာမှုအဓိကကြတယ်ညီမတို့လည်းအဲ့လိုမျိုးညီမအဖေအဲ့လိုမျိုးပါသွားတယ်အဲ့လိုအကိုအချင်းတွေလုံခြုံရေးကိစ္စတွေလည်းရှယ်ဆိုလာမယ့်ညီမတို့အမြင်ပြောညီမတို့ကိုကူညီခြင်း support လုပ်ခြင်းလို့ရှင် CDM ကိုမှာပါဝင်ပေးကြဖို့ပြီးွားရင် CDM တုံးနေတဲ့လူတွေကို support လုပ်ပေးကြဖို့ပေါ့နော်အပြေအဝညီမတို့ကအဲ့လိုမျိုးပဲပြန်ပြောအဓိကညီမတို့အကုန်လုံးပေါ့နော်အခုချိန်မှာဒီမတူတဲ့လက်တွေအကုန်လုံးတွဲပြီးတော့ဟိုသူရဲ့တန်းနိုင်တစ်ခုသွားဖို့ညီမတို့လိုရပေါ့နော်စီစီလုံးလုံးနဲ့အတူတူလေးအချင်းချင်းဖေးမှပြီးတော့ညီမတို့ရဲ့အတူတူလျှောက်ကြမယ်အဆုံးထိတိုက်ကြမယ်ဘလို့အချင်းချင်းမျိုးမှာပဲဖြစ်ဖြစ်ညီမတို့မိသားစုအနေနဲ့ရောညီမတို့အကြောင်းလားသမီးအောင်ညီမတို့ကျန်းကျန်းထိုင်နေဆိုင်မယ်ညီမတို့လှုပ်ရှားရှောက်ဆက်လုပ်မယ်ပြောကြရှိအောင်ဆက်ပြောမယ်ပေါ့နော်အဲ့လိုမျိုးပဲညီမတို့လိုပဲတခြားမိသားစုတွေလည်းအဲ့လိုမျိုးခံယူချက်အတူတူပဲရှိရဲဆိုတော့လည်းညီမယုံကြည်ပါတယ
်မဝင်းညီမဟာဆရာနာသိမ့်မှုစန့်ကျင်လှုပ်ရှားမှုတွေမှာရှင်းရင်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်ပါတယ်သူအနေနဲ့ဘာကြောင့်အခုလိုပါဝင်ဖြစ်တာလဲလက်ရှိလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေ ဘယ်လိုခံယူချက်တွေနဲ့ရှေ့တန်းကနေပါဝင်နေကြလဲသူတို့ရဲ့ပါဝင်မှုကဘယ်လောက်ထိအရေးပါတယ်ဆိုတာတွေကိုလည်းမဝိညာဉ်မောင်နဲ့မင်းများချားတာကိုရှေ့သတင်းပတ်မှာဆက်ပြီးတင်ပြပေးသွားပါမယ်အခုတော့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ချမခင်ကြီးပြပါရှင်